This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပီစစ်အာဏာရှင်ပြီးတော့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။ရေဒီယိုအန်ယူဂျီသတင်းရှင်များမင်္ဂလာပါခင်ဗျာ။ကိုကျန်စားပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ဗမောတိုက်ပွဲမှာထိနာနေတဲ့စစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ပုံမော်မြို့ကိုရောက်ဖို့မြို့သိမ်းတိုက်ပွဲကိုကချင်လွတ်လပ်ရေးတပ်မတော် KIA ကမနေ့ကဇန်နဝါရီလ24ရက်မှာထိုးစစ်အရှိန်မြှင့်ခဲ့ရာစစ်ကောင်စီဘက်ကလည်းတနေ့လုံးလေကြောင်းပစ်ကူတွေတုံးပြီးအပြင်းထန်ခုခံတိုက်ခိုက်ခဲ့တယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ KIA ပူးပေါင်းတပ်တွေမနေ့ကဇန်နဝါရီလ24ရက်ကစစ်ကောင်စီရဲ့အမှတ်8006တန်းချက်ကတရင်နဲ့တန်းချက်ကရင်၄စီသိမ့်ပတ်ရရှိခဲ့တဲ့တိုက်ပွဲဟာအလွန်ပြင်းထန်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကလည်းတရက်ဦးမြကြီးနာမိတ်တီလာစတဲ့လေလံစခန်းတွေကတက်လာတဲ့တိုက်လေရင်တွေဝိုက်ထွဲလေရင်တွေတုံးပြပြီးပုံပေါ်မျိုးကိုလေကြောင်းကနေဘုံးကျဲတိုက်ခိုက်တာတွေတနေ့လုံးလုပ်ခဲ့တယ်လို့သိရပါတယ်။မနေ့ကမနေ့6နိုင်ခွဲမှာပမော်မြို့ကိုဝိုက်ထွဲလေရင်နဲ့စတင်တိုက်ခိုက်ခဲ့ပြီးတိုက်လေရင်တွေနဲ့လည်းတနေကုန်နီးပါးဇက်တိုက်ပစ်ကူပေးတိုက်ခိုက်ခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုမှတ်တမ်းတွေရသိရပါတယ်စစ်ကောင်စီအနေနဲ့ပမော်မြို့ကိုရဟန်းရင်တွေနဲ့လာရောက်ပြီးအင်းအားဖြည့်တင်းနိုင်တဲ့အခြေအနေမရှိတော့ဘူးလို့ဒေသတွင်းသတင်းရင်းမြစ်တွေကလည်းအသိပေးပါတယ်ပမော်တိုက်ပွဲမှာထိနာနေတဲ့စစ်ကောင်စီဟာမနေ့ကနေ့လယ်ပိုင်းမှာ KIA ဌာနချုပ်လိုင်ဇာမြို့ကိုအသေးခံဒရုန်းသုံးပြီးလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ပေမယ့်လူထိခိုက်မှုမရှိဘူးလို့သိရပါတယ်စစ်ကောင်စီဘက်ကလေကြောင်းနဲ့ဒရုန်းတိုက်ခိုက်မှုတွေဇက်တိုက်ရှိနေတာကြောင့်ဒေသသတင်းချင်းမြစ်ချို့ကကချင်ဘာသာနဲ့လေကြောင်းရံသတိပြုကြဖို့လူမှုကွန်ရက်တွေကနေရေးသားလို့ဆောင်နေကြပါလေ။ဗမာမျိုးနယ်တစ်ခုလုံးကိုအပိဓာတ်သိမ့်ပိုင်နိုင်ဖို့အဓိကစခန်းကြီးတွေဖြစ်တဲ့စကခ27နဲ့ခလာရ49တို့သာကျန်းထွက်တဲ့အတွက် KIA ဦးဆောင်တဲ့ပူးပေါင်းတပ်တွေဆက်လက်ထိုးစစ်ဆင်နေချိန်မှာစစ်ကောင်စီကလည်းဗမာမျိုးမကြာရေးလေကြောင်းနဲ့ဒရုန်းတွေတုံးပြီးအစွမ်းကုန်ခုခံနေတာပဲဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးနတ်တလင်းနယ်ကရဲကဲစခန်းနဲ့ဝင်ပြီးလက်ပစ်ပုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရာရဲတအူးချေပြတ်သွားပြီးတအူးလက်ပြတ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပဲခူးတိုင်းနောင်ချမ်းတာဝတီခရိုင်နတ်တလင်းမြို့နယ်မှာရှိတဲ့ရဲကဲစခန်းနယ်ကို PDF ရဲဘော်တွေဝင်ရောက်ပြီးလက်ပစ်ပုံးနဲ့ပြစ်ခတ်တိုက်ခိုက်ရာရဲတအူး6ောက်ပြတ်သွားသလိုတအူးကတော့လက်ပြတ်သွားတယ်လို့တာဝတီခရိုင်အမှတ်1တိုင်ရင်ကထုတ်ပြန်ပါတယ်။နတ်တလင်းမြို့နယ်ဓမငယ်ချေးရွာကရဲကဲစခန်းကိုတာဝတီခရိုင်တိုင်ရင်383-1တက်ခွဲနှင့် Phoenix DF ကရဲဘော်တွေဇန်နဝါရီလ22ရက်နေ့နေ့လယ်2:45မိနစ်ချိန်ကမှလက်ပစ်ပုံးနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါဗျ။အခုလိုစခန်းထဲဝင်ပြီးတိုက်ခိုက်ခဲ့တာကြောင့်စခန်းထဲမှာရှိနေတဲ့ရဲတအူးလက်တစ်ဖက်ပြတ်သွားတယ်လို့တအူးကတော့ခြေတစ်ဖက်ပြတ်သွားတဲ့ပြင်သေဆုံးသူတွေနဲ့ဒဏ်ရာရသူတွေထပ်ရှိနိုင်သေးတယ်လို့ဆိုပါတယ်။အဲဒီစခန်းမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးခန့်ရှိနေချိန်တိုက်ခိုက်ခဲ့တာဖြစ်ပြီးခြေပြက်လက်ပြက်ဖြစ်သွားသူတွေကိုပြည်မျိုးကဆေးရုံကိုပို့ထားတယ်လို့သိရပါဗျ။တာဝရီခန့်တရင်383-1အနေနဲ့စစ်သားရဲပြူစိုးတွေနဲ့စစ်ကောင်စီထောက်တိုင်တွေကိုအခါခွင့်တင်တိုင်းတိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့သတို့ရှိတဲ့နေရာတွေမှာတွာလာနေထိုင်တာတွေမလုပ်ကြဘူးအသိပေးထားပါလိမ့်ခင်ဗျာအခုတခါကလေး GDC ကိုလာတဲ့စစ်ကားနှစ်စီးကိုမိုင်းဆွဲတိုက်ခိုက်မှုမှာစစ်သားတဦးသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းကလေးမြို့ပေါ်ကနေကလေး GDC ဘက်ထွက်လာတဲ့စစ်ကားနှစ်စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သားတဦးသေဆုံးပြီးဒရုန်းတစ်စင်းနဲ့ဂျမ်းမာနှလုံးပျက်စီးသွားတယ်လို့ကလေးခရိုင်မိုင်းတပ်ဖွဲ့ကပြောပါတယ်ကလေးခရိုင်မိုင်းတပ်ဖွဲ့ရဲ့တတိယမြောက် Jane Mission ဖြစ်ကလေးမျိုးကနေ drone နဲ့ဂျမ်းမာတွေတဲဆောင်လာတဲ့စစ်ကားနှစ်စီးကို ဇန်နဝါရီလ22ရက်မနက်8:00ခွဲကမှအဝေးတည်းမိုင်းနှလုံးနဲ့ပေါက်ခွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဇန်နဝါရီလ23ရက်နေ့နေ့လယ်12:00ခွဲကမှလည်းကလီမြူတွေကနေအကြမ်းဖက်စစ်သား50ခန်းတင်ဆောင်ပြီး GDC ဘက်ထွက်လာတဲ့စစ်ကားအကြီး2စီးကိုအဝေးတည်းမိုင်း5လုံးနဲ့ထပ်မံပေါက်ခွဲတိုက်ခိုက်ခဲ့ရာကားတွေရပ်တန့်သွားခဲ့တာကြောင့်အကြမ်းဖက်စစ်သားတွေထိခိုက်ဒေဆုံးမှုများနိုင်ပြီးအရေးအတွက်ကတော့အတိပြုနေစေလို့ဆိုပါတယ်။အခုလိုမိုင်းဆွဲတိုက်ခိုက်ခံရတဲ့အတွက်စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်ခဲ့တာရှိပေမဲ့တော်လိုင်းရဲဘော်တွေထိခိုက်မှုမရှိဘူးလို့သိရပါတယ်။ဒီတိုက်ခိုက်မှုကိုကလေးခရိုင်မိုင်းတပ်ဖွဲ့ကဦးဆောင်ပြီး Operation မုံမူမြို့နယ်ပကဖားတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါပသိန်ခရိုင်ကရဲတပ်ဖွဲ့ဝင်တွေအလွယ်တကူလက်နက်မချဖို့ရဲချုပ်ကိုယ်တိုင်စီယုံရေးလာဆင်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ ERA တိုင်းပသိန်ခရိုင်တွေကရဲတပ်ဖွဲ့ဝင်တွေအနေနဲ့တိုက်ပွဲတွေနဲ့ရင်ဆိုင်ရတဲ့အခါမှာအလွယ်တကူလက်နက်မချဖို့စစ်ကောင်စီလက်အောက်ခံရဲချုပ်ဒုတိယဗိုလ်ချုပ်ကြီးဝင်းစုံမှုစီယုံရေးဆင်းသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ပသိမ်မြို့မှာရှိတဲ့ချမ်ပတ်စစ်ကောင်စီလက်အောက်ခံတိုင်းရဲတပ်ဖွဲ့ရုံးကိုဇန်နဝါရီလ23ရက်နေ့ကရောက်ရှိလာတဲ့ရဲချုပ်ဒုတိယဗိုလ်ချုပ်ကြီးဝင်းစုံမှုကပသိမ်ခံထဲမှာရှိတဲ့ရဲစခန်းတွေကရဲတပ်ဖွဲ့ဝင်တွေကိုစီယုံရေးဆင်းနေတာလို့ဆိုပါတယ်။ရဲချုပ်ကအလွယ်တကူလက်နက်မချဖို့အလံပြူမထောင်ချဖို့အဓိကပြောကြားသွားပေမဲ့ရဲစခန်းတွေရဲ့အနေထားနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အခက်အခဲကိုတင်ပြခွင့်မရခဲ့ကြဘူးလို့သိရပါတယ်။ဒီကနေ့ဇန်နဝါရီလ25ရက်မနက်ပိုင်းမှာတော့တာပေါင်းမြို့နယ်နဲ့ချောင်းသာမြို့နယ်ဘက်ကိုဆင်းပြီးအဲ့ဒီမှာရှိတဲ့ရဲတပ်ဖွဲ့တွေကိုစီယုံရေးဆင်းနေတယ်လို့ဒေတာသတင်းရင်းမြစ်တစ်ခုဖြစ်တဲ့ပသိမ်သတင်းအထူးတပ်ဖွဲ့ကပြောပါတယ်။ရဲချုပ်ဒုတိယဗိုလ်ချုပ်ကြီးဝင်းစုံဘုဟာမနစ်ကဒီဇမလကုန်ပိုင်းတုန်းကလည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာမြေကြီးနားမြို့ကိုရောက်လာခဲ့ပြီးရဲစခန်းတွေကိုစစ်ဆေးခဲ့ရမှာတိုက်ပွဲတွေဖြစ်လာတဲ့အခါအလွယ်တကူလက်နက်မချဖို့ရဲတပ်ဖွဲ့ဝင်တွေကိုသတိပေးခဲ့ပါသေးတယ်။ရဲချုပ်ဒုတိယဗိုလ်ချုပ်ကြီးဝင်းစုံမှုမြေကြီးနားမြို့ကိုရောက်ရှိလာခဲ့ပြီးရဲတပ်ဖွဲ့ဝင်တွေလက်နက်မချဖို့စီယုံပြောဆိုခဲ့ခြင်းဟာကချင်လွတ်လပ်ရေးတပ်မတော် KIA ကဗမော်မျိုးသိန်းတိုက်ပွဲဆင်နွှဲနေခြင်းဖြစ်ပါတယ်။အခုပသိမ်မြို့ကိုလာရောက်ခြင်းဟာလည်းရခိုင်တပ်တော် AE နဲ့ပြည်သူ့ကာကွယ်ရေးတပ်တွေရခိုင်နဲ့ ERA တိုင်းအစက်ကမြို့နယ်တွေမှာရှိတဲ့စစ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတဲ့အချိန်မှာရဲတပ်ဖွဲ့ဝင်တွေကိုလာရောက်စီယုံနေတာပဲဖြစ်ပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးပကံညောင်းနယ်မှာစစ်တပ်က PDF တွေအဖြစ်ရောင်းဆောင်လှုပ်ရှားမှုတွေရှိနေတယ်လို့ညောင်းဦးပကဖပြောကြားတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန္တလေးတိုင်းဒေသကပကံညောင်းနယ်တွင်းမှာစစ်တပ်က PDF တွေအဖြစ်ရောင်းဆောင်လှုပ်ရှားမှုတွေရှိနေတယ်လို့ညောင်းဦးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့တောင်းရှိသူကထုတ်ဖော်ပြောဆိုလိုက်ပါတယ်။အခုရက်ပိုင်းမှာညောင်မြို့နယ်အနောက်ဘက်ချမ်းမှာရှိတဲ့ပကံမြို့တဲ့ဆင်ကူးမြို့နယ်ကျောင်းမှာဓားမှုလူရမှုနဲ့ဖုန်းနဲ့ချင်းချောင်းဝေတောင်းတာတွေဇက်လိုက်ဖြစ်နေတယ်လို့လည်းအသိပေးပါဗါးဒါကြောင့်ပြည်သူလူထုအနေနဲ့မိမိတို့သိရှိထားတဲ့သတင်းချက်လက်တွေကိုညောင်မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ဖြစ်တဲ့ပကံပြေဘလူးတပ်ကိုဆက်သွယ်သတင်းပေးကြဖို့လည်းနှိုးဆော်ထားပါဗါးဓားမှုနဲ့လူရမှုတွေကိုအများဆုံးရေးယူနိုင်ဖို့ညောင်မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကစီစဉ်နေပြီဖြစ်တဲ့အတွက်ဒီနယ်မြေမှာလှုပ်ရှားနေတဲ့နေမိကန်တော်လိုင်းအဖွဲ့တွေအပါအဝင်အခြားဒေသကတော်လိုင်းအဖွဲ့တွေအနေနဲ့ညောင်မြို့နယ်ပကဖားနယ်ပူပေါင်းဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်။အခုလိုတိုက်တွန်းပြောဆိုရတာဟာညောင်ဦးခရိုင်အတွင်းမှာစစ်တပ်က PDF ပုံစံအရောင်ဆောင်ပြီးအသွင်ယူလှုပ်ရှားလာတာတွေလည်းရှိနေတဲ့အတွက်တော်လိုင်းတပ်တွေကြားမှားယွင်းလှုပ်ဆောင်တာတွေမဖြစ်ရအောင်စရီပေးရတာဖြစ်တယ်လို့ညောင်မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပြည်တွင်းသတင်းများကိုကျွန်မပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာ NUG ဝင်ကြီးတွေနဲ့တော်လိုင်းတပ်ဖွဲ့တာဝန်ရှိသူတွေပါတဲ့မျိုးဦးတော်လိုင်းဥရောပစကဝိုင်းကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးဆိုရာ NUD ကာကွယ်ရေးဝင်ကြီးနဲ့ပြည်ထောင်စုဝင်ကြီးတို့အပါအဝင်တော်လှန်ရေးတပ်ဖွဲ့တွေကတာဝန်ရှိသူတွေပါတဲ့မျိုးဦးတော်လှန်ရေးဥရောပစကဝိုင်းတစ်ခုဖေဖော်ဝါရီလ2ရက်နေ့မှာကျင်းပမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ NUD ကာကွယ်ရေးဝင်ကြီးဦးရီမွန်ပြည်ထောင်စုဝင်ကြီးဦးလွင်ကိုလက်ဗမာပြည်သူ့လွတ်မြောက်ရေးတပ်မတော် BPLA ကကုကဲရေးမှုမောင်ဆောင်ခါ KNY အမျိုးသားများကာကွယ်တပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီထူတို့ပါဝင်ဆွေးနွေးမယ်။အဲ့ဒီစကဝိုင်းကိုဖေဖော်ဝါရီလ2ရက်နေ့ဥရောပအလဲပိုင်းစံတော်ချိန်7:00မှာပြုလုပ်မယ်လို့သိရပါဗျ။ဒီစကဝိုင်းဟာဥရောပရောင်နေဦးတော်လိုင်းရဲ့ထောက်ပို့မိသားစုဝင်တွေဇွန်အွန်လိုင်းပလက်ဖောင်းမှာစုဖွဲ့တွဲဆောင်တဲ့နေဦးတော်လိုင်းဥရောပစကဝိုင်းလည်းဖြစ်ပါတယ်။ဒီနေဦးတော်လိုင်းဥရောပစကဝိုင်းမှာဥရောပနိုင်ငံတွေကိုရောက်ရှိနေတဲ့န နေဦးတော်လိုင်းရဲ့ထောက်ပံ့မိသားစုဝင်တွေရင်းရင်းနှီးနှီးတွေ့ဆုံတာဖြစ်ပြီး2025ခုနှစ်အထိ၄နှစ်တာကာလနေဦးတော်လိုင်းနဲ့ပတ်သက်တဲ့ကိစ္စတွေမေးမြန်းဖြေကြားဆွေးနွေးကြမယ်လို့လည်းသိရပါတယ်။ဒါ့အပြင်နေဦးတော်လိုင်းရဲ့မှာစိတ်အားတက်ကြွစေမဲ့ကြပြဖက်ခြင်းတီးဂီတာများတီးဆိုခြင်းအောင်မြင်ခြင်းဆုံးရှုံးခြင်းများနဲ့လက်ရှိအခြေအနေတွေကိုအတူတကွမျှဝေခန်းစားကြရင်မပြီးဆုံးသေးတဲ့တော်လိုင်းရဲ့ခရီးအတွက်အဆုံးထိရောက်အောင်ထိတ်ဆက်ပူးပေါင်းလက်တွဲဆောင်ရွက်သွားနိုင်ကြဖို့ဥရောပရောက်နေဦးတော်လိုင်းရဲ့ထောက်ပံ့မိသားစုဝင်တွေကိုပွဲစီစဉ်သူတွေကဖိတ်ကြားထားပါတယ်ရှင်အခုဆက်လက်ပြီးတော့လောင်းလုံမျိုးနယ်ကထောင်းနီကျေးရွာလောင်းကစားပိုင်းတင်ဆက်ရရှိငွေတွေကိုတော်လိုင်းရံပုံငွေအဖြစ်သုံးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။တနင်္သာရီတိုင်းလောင်းလုံမျိုးနယ်ကထောင်းနီကျေးရွာလောင်းကစားပိုင်းကတင်ဆက်ရရှိခဲ့တဲ့ငွေတွေကိုတော်လိုင်းရံပုံငွေတွေအဖြစ်အသုံးပြုမယ်လို့လောင်းလုံမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်။လောင်းလုံမျိုးနယ်ကထောင်းနီကျေးရွာမှာနောက်ပွဲကိုအကြောင်းပြကပြုလုပ်နေတဲ့လောင်းကစားပိုင်းကိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဇန်နဝါရီလ20ရက်နေ့နေ့လယ်3နာရီခန့်မှာဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဝင်ရောက်ဖမ်းဆီးချိန်မှာလောင်ကစားပြုလုပ်နေသူတွေနဲ့ဆက်ဆက်ပစ္စည်းတွေနဲ့အတူလောင်ကစားငွေတွေတင်ဆက်ရရှိခဲ့ပြီးဒန်တင်းငွေပေးဆောင်စီကနောက်နောက်လောင်ကစားဝိုင်းတွေမလုပ်ဖို့နဲ့ပါဝင်ကစားတာတွေမလုပ်ဖို့ခံဝင်ကတိပြုလက်မှတ်ရေးထိုးစီပြီးပြန်လည်လွှတ်ပေးခဲ့တယ်လို့သိရပါတယ်။လောင်လုံမျိုးနယ်အတွင်းမှာလောင်ကစားဝိုင်းတွေမလုပ်ဖို့အချိန်ချင်းတတိပေးထားပြီးဆက်လုပ်နေမယ်ဆိုရင်ပြင်ထန်တဲ့အရေးယူမှုတွေလုပ်မယ်လို့လောင်လုံမျိုးနယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။လောင်ကစားပိုင်းတွေကနေလောင်ကစားငွေတက်340ကျော်တင်ဆက်ရရှိခဲ့ပြီးဒီငွေတွေအားလုံးတော်လိုင်းလုပ်ငန်းစဉ်မှာအသုံးပြုသွားမယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရတန်ကွန်ဆက်ကရတဲ့တက်သိန်း9000ခန့်ကိုပြည်သူအကျိုးပြုလုပ်ငန်းတွေမှာသုံးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်သူဘက်ကရက်တီပြီးဆရာနာရှင်ကိုတော်လှန်နေတဲ့အမှုပညာရှင်လေးဦးရဲ့ရတန်ကွန်ဆက်ကရရှိခဲ့တဲ့ငွေတက်သိန်း9000ခန့်ကိုပြည်သူအကျိုးပြုလုပ်ငန်းတွေမှာအသုံးပြုမယ်လို့အမှုပညာရှင်တွေကအသိပေးထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကတော်လန်အမှုပညာရှင်တွေဖြစ်တဲ့ဒေါင်းလင်းလင်းသစ်သူဝင်းနဲ့ဒါနီယယ်ဆောရုအွန်လိုင်းကနေပြုလုပ်ခဲ့တဲ့ Return Concert ဂီတဖျော်ဖြေပွဲကနေမြန်မာငွေတက်သိန်း9000နီးပါးနဲ့ညီမျှတယ်။ American Dollar 136,520 ရရှိခဲ့တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကိုပိုင်တချင်းလေးတွေပြန်ပြီးတည်ဆို့ဖို့တိတ်ခတ်ခဲခဲ့တယ်။ပြန်ဆိုခဲ့တဲ့ Return Concert ပွဲလေးကနေကိုရီအမှုပညာနဲ့သိန်း9000နီးပါးရှာနိုင်ခဲ့တယ်။မောင်နှမတွေအားလုံးတညိတညွတ်တဲ့ရေပြင်အတွက်တရားရဂိုင်းလုံးလှူထားမယ်ဆုံးဖြတ်ကြတယ်လို့ပြည်သူ့ချင်းအမှုပညာရှင်ချစ်သူတွေကလူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်။လက်မှတ်ဝယ်ယူထားသူတွေအနေနဲ့ဒီဖျော်ဖြေပွဲကိုသတ်မှတ်ထားတဲ့ရက်အတွင်းအွန်လိုင်းကနေသတ်မှတ်ထားတဲ့အချိန်ရွေအတွက်အတိုင်းကြည့်ရှုနိုင်အောင်စီစဉ်ပေးခဲ့တယ်လို့သိရပါတယ်။ဒါအပြင်တော်လိုင်းရဲ့ငယ်မြေတွေကပြည်သူတွေကြည့်ရှုနိုင်ဖို့မြေပြင်မှာပြသပေးတာတွေရှိတယ်လို့ Return Concert ကအသိပေးထားပါတယ်။အဲ့ဒီဖျော်ဖြေပွဲမှာအမှုပညာရှင်တွေကတချင်းပုံ20ကျော်ဖျော်ဖြေတီးဆိုပေးခဲ့တာကြောင့်ပရိသတ်တွေကျေနပ်အားရတဲ့ဖျော်ဖြေပွဲဖြစ်ခဲ့ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဇန်နဝါရီလ26ရက်နေ့တက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှင်းမြောက်ဘက်မှလေမြောက်ပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့ရှေ့ပိုင်းတို့တွင်ရပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကရင်နီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်ချင်းဒီမှာမင်္ဂလာပင်လယ်တောင်ပိုင်းတွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျမင်္ဂလာပင်လယ်တို့တွင်တိတ်အထက်အထက်ဖြစ်ထွန်းနိုင်ပါတယ်။မင်္ဂလာပင်လယ်တောင်ပိုင်းတွင်လေပြည်လိုင်းတစ်ခုဆက်လက်ဖြစ်ပေါ်နေပါတယ်။မိုးချီနေမှာတပီလုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာရခိုင်ကယုံနံပါတ်တွင်လေသည့်အရှိတောင်ဘက်မှတနိုင်ငါးမိုင်မှ၁၀မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှဲငယ်ရှိနိုင်ပါတယ်။မုဒ္ဒမာကွေးနဲ့တနင်္သာရီကယုံနံပါတ်တွင်လေသည့်အရှိတောင်ဘက်မှတနိုင်၁၀မိုင်မှ၁၅မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထက်အထက်ရှိနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်အတန်လွင့်ပေးနေပါတယ်။အခုတခါတော်လိုင်းကဗျာအစီအစဉ်ကဏ္ဍမှာတော့အောင်ဝေးရေးထားပြီးနှွေဦးမှုဖတ်ထားတဲ့ဖျားနေတဲ့နှင်းဆိုတဲ့တော်လိုင်းကဗျာလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင်
။ဖျားနေတဲ့နှင်းတောင်ကုန်းလေးတစ်ခုပေါ်ကိုတက်လန်းတော့လမ်းခရီးမှာကျင်းငတ်တွေကိုအဖို့ပြုတ်ခဲ့ရတယ်။ရေတွင်းလေးတစ်ခုကိုတွေ့တော့ရေငင်တောက်ရင်ရေတွင်းထဲကိုငုပ်ပြီးနှင်းရေလို့អော်ခဲ့တယ်ခင်ဝမ်းဤနှင်းမှ ကောက်နှုတ်ချက်နှင်းတွေကျနေတာပါအိန္ဒိယနာမှာအောင်ဝေးအတွက်နှင်းတွေကျနေတာပါကိုခင်ဝမ်းရေခဲမှတ်အောက်ကိုနောက်ကျုံးပစ်ပြီးရောက်နေတဲ့ညနေခင်းနှင်းတွေထူထူထဲထဲကျနေတယ်ခမည်းရဲ့လွမ်းတက်တဲ့နှင်းတွေတော့မဟုတ်ပါဘူးအခုကျနေတာကဒေါ်ကြည်အေးရဲ့နှင်းတွေလေနှင်းခင်းဖုံးကွယ်နိုင်ငံကျယ်စွာကျွဲဟန်ဆောင်သည်နှင်းမောင်ကန္နာရတကားတဲ့ဂျီအေးရဲ့ရက်ဆက်တဲ့နှင်းတွေပါကိုခင်ဝမ်းအမေရိကရဲ့အရှိတ်ဘက်ကံယူတန်းမှာနှင်းမုံတိုင်းကျန်းလန်းတလားနေရဲ့အလဲပိုင်းကုန်းတွင်းကျအိန္ဒိယနာကတော့မုံတိုင်းကိုဝတ်ဆင်မလာတဲ့နေကက်စနိုးတွေကြသဘောရေခဲမှန်အောင်မမြင်ရတဲ့ကောင်းကင်အောင်မှာအဲ့ဒီနှင်းတွေဖျောက်ထားလို့ကျွန်တော်လမ်းပြောင်နေတယ်ကျမအနှစ်20လုံးလုံးလမ်းပြောင်းနေခဲ့တာပါတဲ့လေထံကုန်းဝတ္ထုကြီးတကကက်သရင်းအန်ရှောလိုပဲလေနတ်မင်းကြီးစုရဲ့မိကိုခိုးသူမဟာအကျဉ်းသားပရိုမီသီးယပ်စ်ဟာဇီးအုံတောင်ပေါ်မှာနေအခါရေခဲလှန်တန်နဲ့အထိုးခံရညကြတော့လင်းယုံကသူ့အသည်နှလုံးထိုးစိတ်ပြန်တည်ပြီးပြေး14နှစ်ကျွန်တော်ခက်တစ်ခုလုံးထိုးစိတ်ခံနေရတာပါဗျာကျွန်တော်ကနှင်းမောင်ကန္နာရမှာကျွန်တော်ပြည်သူတွေကစစ်ကြောရေးကန္နာရမှာကျွန်တော်မပြောပါဘူးကိုခင်ဝမ်းရေခမားတို့ပိုင်သားတို့ငှက်တို့ကတော့အင်္ဂလိပ်မီဒီယံထဲကလို Rolling in your graves ဖြစ်နေရောမလားခမားတို့၃ယောက်သားအုတ်ကူတွေထဲမှာလူလိပ်နေတော့မလားဒေါသနဲ့တောက်ခေါက်တန်ကတုတ်တန်အပြင်ကိုရှံထွက်သွားတယ်ကျွန်တော်တို့လေယောက်ပန်ဆိုတဲ့ဟောလိဝုဒ်မှာ33လမ်းညနေခင်းမှာငင်းခုံရင်ပလင်းကုံသွားတဲ့ရံဖြစ်ရင်ပြန်ချစ်သွားတဲ့ခမားရဲ့နောက်ဆုံးနေ့တွေအခုခမားပင်မှာလဲကိုခင်ဝမ်းတိုင်းပြည်ကတော့သွေးအလူးလူးတန်အလူးလူးခွေယူဆွဲခံနေရပြီမနေ့တနေ့က February 1ရက်2022မြစ်ကြီးနာမနက်ခင်းအဲ့ရမနိုးသေးတဲ့ကလေးမောင်ဖုံးကန့်တဲ့အသက်ခုနှစ်စစ်တပ်ကပြစ်တဲ့ကြည်စံထိတေရတဲ့ကြည်စံကကိုချင်းစာတရားမပဘူးပြစ်တဲ့စစ်သားကနှလုံးသားမပဘူးအိနေရန်ကိုဖောက်ပြီးခလေးကိုလာမှန်တဲ့ကြည်စံကဒီမှာနှင်းနေရန်ကိုဖောက်ပြီးကျွန်တော်ရှင်ကိုလာမှန်နေလေကျွန်တော်မှာခုခံစရာဆိုလို့ကြပြပဲရှိပါတယ်လွမ်းမြိုင်ကြီးရဲ့အဝေးမှာပြည်ပြေးဟာစိတ်ပဲကြံနေလေအခုလဲအိမ်နောက်ကရေတွေခဲနေတဲ့ကံပေါ်မှာကျွန်တော်လမ်းလျှောက်နေတယ်လမ်းဆက်လျှောက်ရမယ်ဆိုတဲ့စိတ်နဲ့ပဲပေါ့အစိတ်တကလည်းတောက်မိမှားရင်တော့စစ်မိတ်စာကောင်ကိုတတ်ချင်နေတဲ့စိတ်ကအစိတ်နှစ်ကလည်းထတ်တော်လဲဘယ်တော့မှမသိနိုင်ဘူးသိချင်းတရားရဲ့ဟိုဘက်မှာဘာတွေရှိမလဲကျွန်တော်မစင်စားဘူးသိရင်ခမားတို့နဲ့တွေ့မှာပဲဘာအရေးလဲလောကကံပါမှာလွမ်းနေရသမျှကျွန်တော်အတိတ်ပဲရှိကျင်တယ်မိစ္ဆာရဲ့ပြစ္ဆမန်တသားတွေကလည်းအတိတ်ဟရားတဲ့အတိတ်ပဲမရှိတဲ့ကောင်တွေကအတိတ်ပဲတည်ကျင်နေပြန်နေစစ်တပ်ထောက်ခံရင်တက်ခံပေါ်ຫນွေဦးကကြိုးကျင့်နေပြီဆိုရင်ကျင်ဆိုးပေါ်ရေဆိုးသိမ့်စာအုံးမှာအမာစာရေးတာမွေသိမ့်ညွန့်နဲ့အမွေငိမ့်မောင်ပေါ်ဒင်းတို့တော့ပိုင်တည်းရဲ့အချစ်နာနီအချစ်ရုပ်ရှင်ထဲကလို့တနက်ချင်းရှင်ပြစ်ရတော့မယ်ငှက်ကတော့ကျွန်တော်လက်ဖြောင်မှန်သိပါတယ်မသေးခင်တော့ຫນွေဦးကောက်ရိတ်သိမ့်ပွဲနှွဲသွားခြင်းသေးတယ်ຫນွေဦးမှာပွင့်မဲ့ပန်းတွေမြင်သွားခြင်းသေးတယ်ຫນွေဦးမှာပွင့်တဲ့ပန်းတွေဟာຫນွေဦးရဲ့ရနံ့ရှိတယ်အဲ့ဒီရနံ့ကျွန်တော်သိတယ်ကျွန်တော်စိတ်ကအဲ့ဒီခရမ်းလို့ရောင်ရနံ့ကိုရတယ်ကိုခင်ဝမ်းစစ်ခွဲတွေကြဆုံသွားတိုင်းပြည်ဘေးကင်းသွားပြည်သူတွေပျော်ရွှင်သွားတော်အောင်ဆန်းစုကြည်လေပြန်လွတ်လာတဲ့အခါပေါ်တလောကလုံးမှာခရမ်းနှုတ်ရောင်ကလေးတွေမိုင်းမိုင်းဝင်နေကိုခင်ဝမ်းရင်အဲ့ဒီအချိန်ကြာရင်ကျွန်တော်အိမ်ပြန်လာမယ်ခမားရဲ့ခရမ်းနှုတ်ရောင်နှင်းတွေထဲမှာပဲပေါ်အခုတော့တက်ကိုကြိတ်မဲ့မိမများတန်တိုင်ကြားကလက်ထောင်ထားတဲ့အင်ဒီယားနာနှင်းတွေကြားမှာကျွန်တော်ဖျားသွားတယ်ကိုခင်ဝမ်းအောင်ဝေး
Thank you.
ရေဒီယို NUG သောတာရှင်များရှင်အခုသရောစာအစီအစဉ်မှာတော့ကပ်ပြီးရေးထားပြီးလွတ်လပ်နေဦးဖတ်ထားတဲ့လီအားလီယက်စစ်ဆိုတဲ့သရောစာကိုနားဆင်ကြမှာဖြစ်ပါတယ်ရှင
်လီအားလျက်စစ်လက်ရှိကာလဂျူတုတပ်ပုံများရကဘာမြေကိုကြည့်လေသောအခါကွက်၍မှောင်မဲနေသည့်နေရာတစ်ခုကိုတွေ့ကြရပါ၏ထိုနေရာဒီကအခြားမဟုတ်ဇဘူဒီဘာလက်ရတောင်ကျွန်းနမိတ်ထွန်းခဲ့သည့်အာရှတိုက်အရှိတောင်ရက်မှအလွန်တရာကြွယ်ဝခဲ့သည့်နိုင်ငံတစ်ခုပင်သည်အဆဆရရအစဉ်ပြေချုံးမွေနေပြီးနိုင်ငံသားတို့ပျော်ရွှင်နေချိန်မှာမာနတ်မင်းရဲ့သားတော်အစာတသက်ဤညီအာလာဝကဤတူဖြစ်သူပုပြပြဆုတ်ချချာလူစင်မမီဝန်းတွင်ယူတယောက်ခွေးတိုးပေါက်မှဝင်လာကပလင်ပေါ်တက်ချိန်မှစ၍ထိုတိုင်းပြည်ကြီးဆုတ်ချကမှောင်အတိကျသွားခြင်းပေသည်ပလင်ပေါ်ရောက်တည်တဲ့ကြိုင်နဲ့စိတ်ထဲထင်ရမြင်ရာတွေကိုအာဘရိတ်ပေါက်ကပြောဆိုခဲ့ဒီမှာများလာပါပြီတောင်းလျှက်စစ်ယထားတွေလှုပ်ပေးမည်လျှက်စစ်ကားတွေထုတ်ပေးမည်လျှက်စစ်မြေအောက်ယထားတွေလှုပ်ပေးမည်ဖြင့်လျှက်စစ်လျှက်စစ်လျှက်စစ်ကနေတပြားသားမှမလျှော့ခဲ့ဘဲလီလုံးထွားခဲ့လျာယခုအခါမှာတော့ကဘာပေါ်မှာတနေရာတဲ့ကွက်၍မှောင်ကထင်ရှားကြော်ကြားနေလိမ့်မည်ယခင်အစိုးရလက်ထက်ကနိုင်ငံလုံးကျွတ်ထိန်ထိန်လင်းနေခဲ့ပြီးယခုနတ်ဆိုးလက်ထက်ကြကားမှမှောင်အတိကြလျာအနီဘရင်ယူးမှာလျှက်စစ်မရတာသူကြောင့်မဟုတ်ပါဟုယူးချာချာပင်ပြောနေပါသည်မအလာအမိတွင်ကျင်ဆိုးအမိရတာဝအမိရှိပကတိပုညညက်ကြောင်တက်တက်ပုပ်ကိုကအယူးများဤခေါင်းဆောင်ငကြောင်များဤခေါင်းချုပ်အယုတ်များဤဦးစီးငဖြီးများဤနာယကမတာဘဝရောက်မိသူများဤအဘဖြစ်ပေရာများမကြခင်သူ့နှမဘေးရောက်ဖအာဆက်လိုအသက်ကိုဖက်နဲ့ထုတ်ရင်းနိုင်ငံတွင်းမှထွက်ပြေးရမိသူပင်သည်ဖနှောက်နဲ့တင်ပါတသားတဲ့ကြအောင်ထွက်မပြေးခင်အချိန်လေးမှာမိပေးနိုင်ရေးအတွက်သူစူးစမ်းနေသည်ဟုလေလုံးထွားပြန်ပါ၏မြစ်တွင်မှဆယ်ရီဆောက်ကလျှက်စစ်ထုတ်ပေးမည်နေအောင်ချီစွမ်းအင်ကနေလျှက်စစ်ထုတ်ပေးမည်နျူကလ িয়ার ဓာတ်ပေါင်းဖိုကနေလျှက်စစ်ထုတ်ပေးမည်ထုတ်ပေးမည်စသဖြင့်ထင်ရမြင်ရစိတ်ထဲပေါ်ရာတွေကိုမစရဝခမန်းလူပိန်းကြိုက်ရှောက်ပွားနေပါလိအကယ်စင်စစ်အနီနိုင်ငံလုံးချီလျှက်စစ်မိထိန်ထိန်ညီးအောင်စွမ်းဆောင်ပေးခြင်းသည်ဆိုပါကအခြားဘာမှမလုပ်နဲ့လေအားလျှက်စစ်သာထုတ်ယူပါလိပြန်လဲပြည့်ဖြိုးမြဲစွမ်းအင်ဖြစ်သည့်အမြဲတမ်းထာဝရအလကားရရှိရာတုံချမ်းပြတ်မှာမပူရသည့်လေမှသာလျှက်စစ်ကိုထုတ်ယူစေခြင်းပါ၏လေအားလျှက်စစ်ထုတ်ယူစုဆောင်းနိုင်မည်လေရဟကြီးတစ်ခုကိုပလင်ယူဘရင်ယူကျင်ဆိုးတာဝမအားလိုက်ရှေ့မှာသာထောင်ထားပေးလိုက်ပါအလုံးထွားထွားသူ့လေအားတစ်ခုတည်းဖြစ်ပင်လေရဟတလက်များ24နိုင်မပြတ်မှုတ်နေအောင်လဲပတ်ပြီးလေအားလျှက်စစ်တအားများထားเสียမှရှိအောင်ပင်ရရှိမည်ဖြစ်ကကဘာတို့ပင်တင်ပို့နိုင်မည်ထင်ပါ၏ရေးသူကပ်ပိတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နွေဦးပ
ါရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လန်ဤတီဂီတာအစီအစဉ်မှာတော့ကိုဇော်ကံပေါ်သားရေးထားပြီးကိုဇော်မိုင်းမျိုးဆက်ဝနနှင့်ငွေသိန်းတို့တည်ဆို့ထားတဲ့ဖက်ထရယ်ပြည်အောင်စုတက်တော်ချီလာပြီဆိုတော့တော်လိုင်းဤတည်တခြင်းလေးကိုနားဆင်ချမှာဖြစ်ပါရဲ့ရှင်
Democracy, democracy, democracy. Better be our blue, better.
ရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Le Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ website YouTube Telegram Facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လန်ရေးတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။